တရုတ်နိုင်ငံနောက်တာမိုင်းဒေသမှာမြေပြိုကျရာကမြေအောက်မှာနစ်မြုပ်ပျောက်ဆုံးနေသူလူပေါင်း100ကျော်လောက်ရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။မော်တီထန်ဆိုရာတွန်ရကမြေပြိုကျခဲ့ပြီးစီချွန်ပြင်းနဲ့ရှင်မိုကြီးရွာမှာစနေနေ့မနေ့ပိုင်းကအင်ဂျီ40နီးပါးပျက်စီးသွားတဲ့အကြောင်းလဲအာဏာပိုင်တွေကပြောပါတယ်။တောင်ပေါ်ကပြိုကျလာတဲ့ရှုံမြေတွေကြောက်တုံးတွေဟာမြေထက်မှ2ကီလိုမီတာလောက်နဲ့လမ်းပေါ်မှာလည်း1ကီလိုမီတာခွဲကျော်ပိတ်ဆို့နေတဲ့အကြောင်းအာဏာပိုင်တွေပြောဆိုခဲ့ကြပါ။ကြီးမားတဲ့သဘောကဖေးအန်ဒီအတွက်အရေးပေါ်ကစားရေးလုပ်ငန်းတွေစတင်နေပြီဖြစ်တဲ့အကြောင်းလဲဒေသခံဆွေရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရေတပ်ဖွဲ့ကတော့အရေးပေါ်ရှာဖွေကစားရေးလုပ်ငန်းကိုလူပေါင်း400ကျော်နဲ့စောင့်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဒီနိုင်ငံရဲ့ကြေးလက်နဲ့တောင်ပေါ်ဒေသတွေမှာမြေပြုံမှုအန္တရာယ်မကြာခဏကျင်းပလို့ရှိရပြီးအထူးသဖြင့်မိုးတိုက်ရွာသွန်းပြည်နောက်မှာဖြစ်ပွားလို့ရှိခဲ့ကြပါတယ်။